မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်စမအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်ရဲတချို့ရဆိုင်ထားတာအဆုံးသတ်စီမဲ့ဥပဒေမူကြမ်းကို Republican အမတ်တွေထုတ်ပြန်လိုက်ပါတယ်ဓာတုလက်နက်တွေတုံးဆွဲမှုနဲ့ရုရှားနဲ့ဆီးရီးယားတို့အပေါ် EU ကပိတ်ဆို့ရေးမှုချမှတ်လိုက်ပါတယ်ရခိုင်ပြည်နယ်အတွင်းအစိုးရနဲ့ AA အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့သူတွေအကူအညီရရေးအတွက်အခက်အခဲဖြစ်နေတဲ့အပေါ်ဆိုရင်ကြောင်း INGO အဖွဲ့တွေကပြောကြားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီနေ့တဲ့သောတာရှင်တွေနားဆင်ကြရမယ့်တင်မှာတော့ဒီနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်အတွင်းကရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလေရင်နဲ့တိုက်ခိုက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျေးဇူးတင်ပါရင်တုံ့ပြန်မင်းကဒီဆွေအားဆက်နေမရှိတာဇလဲ့နဲ့အရှိကစင်းနဲ့ဝါကူဝါယူအကြမ်းမပုံးပုံးလို့ကျေးဇူးတော်ရှာခဲ့တယ်တမတော
်ဒီတာကန်တူကခုလိုပြောတာကိုမကြခင်မှာပြေစုံနာဆင်ကြဖို့ရှိပါတယ်ဒါပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ထူးကိုစလဲရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်ကိစ္စအကြောင်းစာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရေစုံတော့ထိတ်တဲရသတင်းတွေကိုကုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်အမေရိကန်အစိုးရရန်ရဲတချို့ရဆိုင်ထားတာကိုအဆုံးသတ်စေမယ့်အတုံးစိတ်မူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်ဆန်ညှိနှိုင်းရေးအစီအစဉ်လို့ခေါ်တဲ့အဲ့ဒီအဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့အဆိုပြုချက်ဟာဘယ်မှခီးရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောပါတယ်။ရုပ်ကောက်ပွဲမဲ့ဆက်စီယုံရေးကာလတွေကတည်းကနေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေနဲ့မူရီစွားတွေကိုဟန်တားရေးအတွက်မရှိမဖြစ်လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးသမ္မတထွန့်ကတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကိစ္စဟာနှစ်ဖက်နိုင်ငံရေးအရသဘောထားကွဲပြားနေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်တတိုင်းတိဆောက်မဲ့အစီအစဉ်ဟာအကုန်ကြများပြီးရီမန်းချက်ကိုထိရောက်အောင်မြင်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့ဒီမိုကရက်တီဘက်ကတုံ့ပြန်ပြောဆိုနေပြီးနေဆက်မှာခွန်လုံးဝင်းလျှောက်ထားသူတွေကိုစီစစ်နိုင်ရေးအတွက်လူမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးတွေတွန်းမြင့်ခံထားတာနေဆက်မှာစီစစ်မှုတွေလုပ်နိုင်တဲ့ဤပညာတွေတွန်းမြင့်တက်ဆင်တာတွေလှုပ်ဆောင်နိုင်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့ဒီမိုကရက်တီကအဆိုပြုထားပါတယ်အဲ့ဒီအဆိုပြုချက်တွေပါဝင်တဲ့အစိုးရအသုံးစီမူကြမ်းတွေကိုအောက်လွှတ်တော်ဒီမိုကရက်တွေကအဆိုပြုတင်သွင်းထားကြပြီးလာမယ့်သတင်းပတ်အတွင်းမှာလည်းထပ်မံတင်သွင်းဖို့စီစဉ်ထားပါတယ်။ Republican တွေရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လူများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့ဖြစ်နိုင်ခြင်းမရှိသေးပါဘူး။
ပရတင်နိုင်ငံမှာပြီးခဲ့တဲ့နှစ်ကရုရှားတရှိုးဟောင်းတူကိုအာယုံကျော်ထိခိုက်စေတဲ့ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ရုရှားထောက်လှမ်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆာဂေးခရစ်ပါနဲ့သမီးဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောက်လှမ်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲအပါအဝင်ရုရှားထောက်လှမ်းရေးအရာရှိ၄ဦးတို့ကို EU နိုင်ငံခြားရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမနေ့တနင်္လာနေ့ကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေချမှတ်လိုက်တာပါ။အရေးယူခံရတဲ့ရုရှားအရာရှိတွေရဲ့ခီးတွလာခွင့်ကိုကန့်တက်လိုက်တယ်လို့EU မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တာပါ။ဒီတံခါးပိတ်ဆို့မှုဟာအခြေအမြင့်ရှိတဲ့လုပ်ရဖြစ်တယ်ဆိုပြီးရုရှားအစိုးရဘက်ကပယ်ချပါရယ်။ဓာတ်ရုပ်အစိမ့်နဲ့တက်ခတ်ခဲ့ရဲဆိုတဲ့ဆွဆွဲမှုနဲ့ပတ်သက်ပြီးတော့လည်းဘလို့တက်တဲ့အထောက်အထားမျိုးမှမကြားသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတုံ့ပြန်ပြောဆိုပါရယ်။အခုလိုမိတ်ဆွေမဆန်တဲ့လုပ်ရကိုလက်တုံ့ပြန်ခွင့်ရှိတယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်။
အာဖဂန်နစ္စတန်နိုင်ငံဟာတနင်္လာနေ့ကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်အကြမ်းဖက်ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်အင်္ဂါနေ့မှာအဲ့ဒီတိုက်ခိုက်မှုကနေပြန်လည်နှလန်ထူဖို့ကြိုးစားနေပါတယ်။တိုင်းပြည်အရှေ့ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ45ဦးသေဆုံးပြီး80လောက်ထိခိုက်ဒဏ်ရာရခဲ့တာမှာအများစုဟာစစ်သားတွေဖြစ်တယ်လို့ဒေသခံအရာရှိတွေကပြောပါတယ်။အစိုးရကိုလိုလားတဲ့ပြည်သူစစ်အဖွဲ့တွေအတွက်စစ်တင်နှန်းကြောင်းအဖြစ်အသုံးပြုပြီးထောက်လှမ်းရေးအဖွဲ့ရဲ့ကုတ်ကဲမှုအောက်မှာရှိတဲ့အဲ့ဒီတိုက်ခိုက်မှုကြောင့်တဲ့ဆုံးသူအရေးအတွက်ဟာမူလကထင်ထားရတဲ့ပုံများလာနိုင်တယ်ဆိုတဲ့ဆိုရည်မှုတွေထွက်ပေါ်လာနေပါတယ်။တင်းနယ်လာနေကတာလီဘန်အသေးခံတပ်ခိုက်ရေးသမားကဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ဟန်ဗီကာကိုမိုက်ဒန်ဝါဒတ်ခရိုင်အရှေ့ပိုင်းမှာရှိတဲ့စစ်အခြေစိုက်စခန်းအတွင်းကပင်မအဆောက်အုံတွေကိုဝင်တိုက်ပြီးဖောက်ခွဲခဲ့တာလို့ခရိုင်ကောင်စီအဖွဲ့ဝင်ခါဝါနင်းဆူလ်တာနီကပြောပါတယ်။တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်အဖွဲ့ကပောက်ကွဲမှုဖြစ်ပြီးနိုင်ပိုင်းအကြမှာပဲသတင်းမီဒီယာတွေထံကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်အဖွဲ့ဟာနေ့စဉ်ဒီပါတိုက်ခိုက်မှုတွေကိုပြုလုပ်နေတာမှာများသောအားဖြင့်ဆိုးရိမ်မှုတွေရှိနေတဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံပြည်တွင်ငြိမ်းချမ်းရေးအတွက်ကာတာနိုင်ငံမှာအမေရိကန်တို့နဲ့နရက်တာဆွေးနွေးပွဲဒီကနေ့ဆက်ပြီးကျင်းပနေတယ်လို့အာဖဂန်တာလီဘန်တို့ကပြောပါရယ်။ အာဖဂန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇူလ်မေခါလီဇတ်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်ကိုယ်စားလှယ်တို့ကြားကတ္တာမှာပြေးခဲ့တဲ့လအတွင်းအချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာလတုန်းကလည်းအာရဗ်စော်ဘွက်များပြည်ထောင်စု UAE မှာတွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။ကတ္တာကောင်ဆောင်တွေနဲ့တွေ့ဆုံဖို့ဒိုဟာမြို့ကိုပါကစ္စတန်ဝန်ကြီးချုပ်အစ်မရာခန်မနေ့တနင်္လာနေ့ကရောက်လာချိန်မှာပဲတာလီဘန်တို့ရဲ့အငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်လိုက်တာပါ။အာဖဂန်ပြည်ရင်းစစ်ကိုနိုင်ငံရေးအရအဖြစ်ရှာနိုင်ရေးစစ်ဆန်ညှိနှိုင်းမှုမှာပါဝင်ကူညီဖို့အားပေးတိုက်တွန်းတဲ့အနေနဲ့ကတ္တာခီးစဉ်တွင်တာလီဘန်တာဝန်ရှိသူတွေနဲ့ဝန်ကြီးချုပ်ခန်းတွေ့ဆုံဖို့အလားအလာရှိတယ်လို့တန်တမာရက်ကွက်ကလာတဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်ပဋိပက္ခတွေအဆုံးသတ်ရေးတာလီဘန်တို့နဲ့တန်တမာရေးကြိုးပမ်းမှုတွေလက်တလောလာတဲ့အတွင်းတိတိတသားတိုးတက်လာပေမဲ့လည်းတိုက်ခိုက်မှုတွေကတော့အခုထိရပ်မသွားသေးပါဘူး
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေးအေးရခိုင်တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးနေကြတဲ့သူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသတွင်းမှာကူညီရေးလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးအဖွဲ့တွေကဒီကနေ့ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပြင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်ခန့်မှန်းခြေ 9,000 လောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာကြောင့်ကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့ဆိုတော့မြို့နယ်၅မြို့နယ်ကိုစာနာမှုအကူအညီတွေပို့ပေးနိုင်ရေးအတွက်လည်းကြီးမားတဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေကြရာကြောင့်ကန့်သတ်ထားမှုတွေကိုဖြေလျှော့မပေးဘူးဆိုရင်တော့ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသခံတွေကိုပြည်ရင်းပြည်ပကအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အသက်ကယ်ဆယ်ရေးအတွက်လိုအပ်တဲ့အကူအညီတွေပို့ပေးနိုင်မှာမဟုတ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဘေးဒုက္ခသင့်နေတဲ့ဒေသခံတွေကိုလက်ရှိအခြေအနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကြက်ချင်ဒီအဖွဲ့တွေကိုကျေးဇူးတင်ကြောင်းပြည်ပခဖြစ်နေတဲ့ဒေသတွေကိုအကူအညီပေးနိုင်ရေးနဲ့လက်ရှိအကူအညီပေးနေပြီးဖြစ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူတို့အနေနဲ့အစင်းသင့်ရှိကြောင်း INGO အဖွဲ့တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကိုတော့ Oxfam, Norwegian Refugee Council, Mercy Corps, Save the Children, World Vision စတဲ့ INGO အဖွဲ့ပေါင်း18ဖွဲ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။
ကနေဒါနိုင်ငံမှာဖမ်းဆီးထိန်းထားတဲ့တရုတ်နိုင်ငံက Huawei နည်းပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်နိုင်ငံဘက်ကတောင်းဆိုချက်ကိုရုတ်သိမ်းပေးဖို့တရုတ်နိုင်ငံကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားဟာကနေဒါနဲ့တရုတ်တို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုပါတယ်။မင်ဂွန်ဇူးရဲ့အမှုကတာမန်ကိစ္စမဟုတ်တယ်လို့တရုတ်ခန်းတွေလွှဲပြောင်းပေးဖို့အမေရိကန်နဲ့ကနေဒါနိုင်ငံကြားသဘောတူညီချက်ကတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအကျိုးစီးပွားနဲ့တရားရေးဆန္ဒရပိုင်ခွင့်အပေါ်ထိပါနေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်းရင်းကပြောပါရယ်မန်ဂိုအမေရိကန်ဖက်ကဖန်ဝရန်ထုတ်ထားတာကိုပြန်ရုပ်သိမ်းပြီးတော့တရားခံလွှဲပြောင်းပေးဖို့ကနေဒါကိုတရားဝင်တောင်းဆိုတာမျိုးမလုပ်ဖို့လဲတရုတ်နိုင်ငံကတောင်းဆိုကြောင်းပြောခွင့်ရသူကပြောပါရယ်ဟွာဝေးအရာရှိမန်ဂိုဖန်ဆီးထားတဲ့အပေါ်တိတာစွာလက်တော့ပြန်တဲ့အနေနဲ့တရုတ်ကဖန်ဆီးထားတဲ့ကနေဒါနိုင်ငံသားနှုတ်ကိုပြန်လွှတ်ပေးဖို့ကနေဒါပညာရေးလောကနဲ့တန်တမဟောင်းတရားကျော်တို့ကလက်မှတ်ရေးထိုးတောင်းဆိုလိုက်ပြီးနောက်မှာပဲပြောခွင့်ရသူဟွာချောင်းရင်းရဲ့မတ်ချက်စကားထွက်ပေါ်လာတာပါမန်ကတော့ဗန်ကူဗာကသူ့ပိုင်နေအိမ်ကြီးမှာအကျဲချုပ်ကြခံနေရတာဖြစ်ပြီးတရုတ်နိုင်ငံမှာအချင်းကျနေတဲ့ကနေဒါနိုင်ငံသားတို့ကတော့ရှစ်နေရုံနဲ့တွေ့ခွင့်မရသေးဘူးလို့သူတို့နဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်
။ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားကိုအာမခံပေးဖို့ရုရှားတရားရုံးကညှင်းဆိုလိုက်ပါတယ်။ဒီဇင်ဘာ28ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ပေါ်လ်ဝေလန်ဟာအမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲနိုင်ငံသားခံယူထားသူဖြစ်ပြီးသူ့ကိုတရှုံလုပ်ငန်းတွေလုပ်ဆောင်နေစဉ်ဖမ်းဆီးလိုက်တာလို့ရုရှားလူညုံရေးအဖွဲ့ FSB ကပြောဆိုထားပေမဲ့သူ့ပေါ်ဆွဲချက်တင်ထားတဲ့အသေးစိတ်အချက်လက်တွေကတော့ထုတ်ပြန်ခြင်းမရှိပါဘူး။သူ့မှာအပြစ်မရှိကြောင်းမိသားစုဝင်တွေကပြောဆိုထားပါတယ်။အသက်48နှစ်အရွယ်ဝေလန်ဟာသူ့အမှုအတွေ့လက်ဆက်လက်လှုပ်ဆောင်နေစဉ်အတွင်းအာမခံရဖို့အင်ကာနေကမော်စကိုမြို့တရားရုံကိုရောက်လာပေမဲ့တရားသူကြီးကအာမခံပေးဖို့ညှင်းဆဲခဲ့တာပါ။ရုရှားအစိုးရရဲ့တရှိုတူအဖြစ်နဲ့အမေရိကန်နိုင်ငံအတွင်း Conservative နိုင်ငံရဲ့လှုပ်ရှားမှုအဖွဲ့တွေကိုထုတ်ဖော်ဝင်ရောက်ဖို့ကြိုးစားနေတဲ့ရုရှားနိုင်ငံသူမာရီယာဘူတီနာနဲ့ဝေလန်ကိုရုရှားဘက်ကအလဲအလှယ်လုပ်မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ဘူတီနာဟာအမေရိကမှာတရှုံမှုနဲ့စီရင်ချက်ချခံထားရပါတယ်ဝေလန်ကိုအချင်းသားချင်းလဲလှယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာမမှန်ကန်ကြောင်းရုရှားအစိုးရဘက်ကညှင်းဆဲထားပါတယ်
အိန္ဒိယနိုင်ငံတောင်ပိုင်းကာနာတကပြည်နယ်မှာအင်နူဘာသာဝင်တွေလိုက်ပါလာတဲ့မော်တော်သစ်စင်းတင်းလာနေညနေပိုင်းကတိမ်းမောက်ခဲ့တာကြောင့်လူ၈ဦးထပ်မံတေဆုံးပြီးတော့ခုနှစ်ဦးပျောက်ဆုံးနေတယ်လို့ဆက်ရှိဦးကတော့ကဲတင်နိုင်ခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ကျွန်းပေါ်ကဖျားဖူးပြီးပြန်လာကြတဲ့လူပေါင်း၃၀ထပ်မံ14ပေါ်မှာလိုက်ပါလာပြီးလှိုင်းကြီးလို့ဆက်လေကိုကွေ့လိုက်တဲ့အချိန်မှာတိမ်းမောက်သွားခဲ့တာပါ။နစ်စင်ဖျားပွဲကျင်းပတဲ့ကျွန်းပေါ်ကိုပင်လယ်ကိုဖြတ်ပြီးတော့ရောက်လာကြတဲ့ဖျားဖူးပေါင်းထောင်နဲ့ချီရှိတယ်လို့ပြည်နယ်ရဲမှူးဗနယက်ဖာဒီလ်က AFP သတင်းဌာနကိုပြောပါတယ်ကန်ဝါမြို့အနီးအာရေဗျန်ပင်လယ်ထဲမှာဆက်လေတိမ်မောက်သွားတဲ့နေရာမှာရဟယင်တွေရှာပြေးရင်တွေနဲ့ရှာဖွေကက်ဆက်ရည်တွေဆက်ပြီးလုကိုင်းနေတယ်လို့ရေတပ်ပြောခွင့်ရသူကဆိုပါတယ်။အိန္ဒိယနိုင်ငံမှာဆက်လေတိမ်မောက်မှုတွေမကြာခဏဆိုသလိုဖြစ်လေရှိပြီးအများအားဖြင့်လူမတန်တဆတင်တာနဲ့ပြုတ်ပြင်ထိန်းသိမ်းရအားနဲ့တဲ့အပေါ်ပြစ်တင်ပြောဆိုလေးရှိတာဖြစ်ပါတယ
်။ကိုယ်စားဝင်လည်းနဲ့လောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။ကုဆက်ပြောသတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်။ရင်ဆုံးတော့မြန်မာတပ်မတော်နဲ့အေရုကြားမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေရုကြားချင်းပြည်နယ်ပလောဝါမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပြီးတော့တပ်မတော်ဘက်ကလေကြောင်းကနေမှတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောဆိုထားပါတယ်။အဲ့ဒီချိန်ကြောင့်ဒေသခံကြေးရသားတွေအိုးအိမ်ဆုံးခွာပြီးထွက်ပြေးတင်းရှောင်နေရကြတယ်လို့လည်းပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖီဝေးမြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်ကန်နေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလောဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလေရင်နဲ့တိုက်ခိုက်နေတယ်လို့တလက်မီဒေတာခန့်ရွာဓာတူကပြောပါတယ်
။ကျစ်စင်မာရီ30မိနစ်ကဒီဆွေရဆက်လျင်မရှိကတလက်မီအရှိကတင်းနဲ့ဝါကူဝါရွာအကြမ်းပုံပုံလို့ကြေးပြီးတော့ရှာခဲ့တယ်။တမဒိုကအိုမန်ဒီရခိုင်တမဒိုအေအေရှိတယ်ဆိုတဲ့အထင်နဲ့ပုံပုံကြေးခဲ့တယ်။ရွာအနားမှာကိုရွာသားတွေကအခုထိနေပြီးတော့အခုဒီလိုတော့ကလေဝါကိုစင်တာဆက်လျလေးတွေနဲ့စင်ပေါ်တဲ့အစီအစဉ်လုပ်နေကြတယ်လို့ပြောတယ်
။ပလောဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလောဝါမြို့နဲ့အလှမ်းဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လေရင်တွေအဲ့ဒီဘက်ကိုဥတီသွားနေတဲ့အကြောင်းပြောဆိုပါရတယ်
။လေကြတော့ဒီသူတို့ကတော့မြေတော့မြေပါတယ်ဒီပလောဝါမြို့ကနေပြန်တန်းလာတော့နှစင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအားဖြင့်ကတော့အတန်တရာကြားနေရတယ်အဲ့လိုပဲပြောတယ်။လက်နက်ကြီးအတန်တွေကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေ့ရတယ်ဒါမှမလို့ဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရတယ်။
ဇန်နဝါရီလ19ရက်နေ့ကလည်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်စဉ်တွင်ပလက်ဝါမြို့နယ်တလက်မီနဲ့အတောင်ဝရွာကျမ်းမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ကြေးရွာသားတို့ရွာကနေတိမ်းရှောင်နေရတယ်လို့အဲ့ဒီတလက်မီဒေသခံသူကပဲဆက်ပြောပါတယ
်ဒီကိုယ်ရနေသူတို့နှင်းပြက်လိုက်တယ်တလက်မီကြေးရွာရင်းနဲ့ဝတ်ကူဝါဒါနာမှာအဲ့နာမှာလက်နက်ကြီးမရှိကြတဲ့ဒါမှလူတွေတော့ထိခိုက်မှုရှိလိုက်ပါဘူးပြီးတော့ဟိုအတန်အပေါ်နာလေးနာမှာရှိတဲ့အတောင်ဝရွာမှာလည်းသာလည်းဒီကကြားတယ်ဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအဲအတိုင်းကိုရှိတယ်အမှတော့တော့ထိနေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စရင်အရဆိုရင်လူပေါင်းက120လောက်ရှိမယ်ပေါ့ဘယ်လိုဝါရောအောက်ပိုင်းပေါ့ဒီရခိုင်ပြည်နယ်မင်းဝါတို့တင်မာတို့ဘယ်လိုဝါမျိုးနေဟိုမှာနမရာတို့ရှင်မျိုးရှိတယ်နိစေရရွာတွေမှာပဲအဲ့လိုမျိုးခိုကဲပြီးတော့နေကြတယ်ပေါ့
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ဥယျာဉ်သာရွာနီးနဲ့23ရက်နေ့တုန်းကကြောက်တော်မြို့နယ်တောင်မင်းကလာကျေးရွာငပြောချောင်းရွာဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်လာမတွေ့ရသေးသလိုအေအေပြန်ကြားရေးတာဝန်ခံနဲ့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘွဲ့တွင်းမှုကို VOA ကအချိန်ချင်းဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။2018ခုနှစ်နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေသလိုဇန်နဝါရီလ၄ရက်နေ့ကမြန်မာစစ်ရရဲကင်းစခန်း၄ခုကိုအေအေဘက်ကတိုက်ခိုက်ပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမူပြင်းထန်လာနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိပ်တောင်မောင်တော်ကြောက်တော်နဲ့ဘုံတို့ကျုံမြို့နယ်ဘက်မှာဒေသခံရွာသား6000လိပါဟာစစ်ဘေးသိမ်းရှောင်နေကြရသလိုစားတောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ကွင်းတက်ဆက်ပြထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုစလေရဲ့ဘင်္ဂလားဒေ့ရှ်ကိစင်ကြောင့်ကိုတင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာထူးကိုစလေရန်ဟီလီဟာဒီကနေ့မှာတော့ကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့စခန်းတွင်းကအခြေအနေတွေနေရပြင်ရေးစီစဉ်တွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းခဲ့တဲ့အကြောင်းကိုယ်တိုင်တွေ့ခဲ့ကြတဲ့ဒုက္ခသည်တချို့ကပြောပြပါတယ်ဒုက္ခသည်တွေကတော့ရခိုင်ပြည်နယ်မှာလက်တလောပြုခါတွေဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့နေရပြင်ရေးစီစဉ်တွေပေါ်မှာဆွေးနွေးမှုတွေကိုပြောဆိုခဲ့ကြပါတယ်ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားက0ဇုံကြားခံနေမြေမှာရှိနေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးနောက်တနေ့မှာပဲလူခွေဆိုင်ရာကုလအထူးကိုယ်စားလှယ်ယန်ဟီလီဟာကော့ဘဇားမှာရှိတဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဒုက္ခသည်တချို့ကိုတွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့နေရပြန်မဲ့အစီအစဉ်ပေါ်ဒုက္ခသည်တွေရဲ့သဘောထားကိုမေးမြန်းခဲ့တာပါကုတုဘလောက်ဒုက္ခသည်စခန်းတွေ့ဆုံရမှာပါဝင်ခဲ့တဲ့ရူဟင်ဂျာဒုက္ခသည်တွေကတော်ဝင်ရှိသူတူလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကကျောင်းဆရာတူလည်းဖြစ်ခဲ့တဲ့ဦးမာမောအာလီကတော့ဒုက္ခသည်တွေနေရပြန်လို့ပြင်မဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့လက်ရှိအစီအစဉ်ပေါ်မှာစိုးရိမ်မှုတွေကိုလူခွေကိုယ်စားလှယ်ထံတင်ပြခဲ့တယ်လို့ပြောပြပါတယ်
။ဆိုတော့ပထမဆုံးတော့ဟိုအခုလူရှိမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေကိုမြင်ရှိတယ်။ဒုတိယကျွန်တော်ကမ်းရအခြေအနေကိုမြင်ရှိတယ်။တတိယကျွန်တော်ကပြန်သွားလာတဲ့အခြေအနေကိုဘလူးတင်လည်းပါရလူမင်းကျတာပေါ့အကန့်တင်မှာအမီမဲဆဲမှာလာပြီးတက်ပွဲတစားပြင်းနေဆိုတော့အဲ့ဒါကျွန်တော်တို့ရဲ့ပြန်သွားမယ်အဆီဇင်ကိုနောက်နေမယ်လို့ရှင်စားပါလို့ဆိုပြီးတင်ပြခဲ့တယ်အဲအဲ့ဒါနောက်တစ်ခုကဒီရေနစ်ရာနဲ့တူတာတဲ့ MOU ကိုပဲအပြတ်နေပြီးတော့အဲကျွန်တော်တို့ဟိုပြန်ကိုဖို့ရှင်းလာနေလို့ဆိုတာကျွန်တော်တို့ကတည်းကလည်းအဲ့ဒီ MOU ကိုလက်မခံဘူးအဲ့ဒီ MOU မှာကျွန်တော်တို့ရဲ့လူလာကြကြိုတောင်းဆိုချက်တွေပါမှလည်းပါရမဟုတ်ဘူးအဲ့ဒါလက်မခံနိုင်ဘူးလို့ပြောတာပြီးသားပဲအဲ့ဒါကိုလည်းနိုင်ငံတကာကဝိုင်းပြီးတော့ကော်တေပေါ်ပေါ်တရှိသားနေတယ်ဆိုတော့ကျွန်တော်တို့ကမကောင်းဘူးပေါ့ကျွန်တော်ဆွေးနွေးနေရတယ်အဲ့ဒါပဲသူ့ကိုတင်ပြခဲ့တယ်
ရခိုင်ပြည်နယ်မြောက်ပိုင်း2019ဩဂုတ်လတုန်းကရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဆိုသလိုတိမ့်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပြုထားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့နားလည်မှုစာချုပ်လွှာတွေကိုလည်းတိကျစီလက်မှတ်ရေးထိုးထားပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကပထမအတုပ်ဖြစ်တဲ့150လောက်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံဘက်ကိုစတင်ပို့ဆောင်ဖို့စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေမပြောင်းချင်ကြတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါဒုက္ခသည်တွေကတော့လက်ရှိစခန်းတွင်နေထိုင်နေရတဲ့သူတို့အခက်အခဲတွေအပြင်နေရပြန်ရေးအတွက်နိုင်ငံသားအခွင့်အရေးအပါအဝင်အခြေခံရပိုင်ခွင့်တွေအာမခံချက်တွေရဖို့လိုလားကြောင်းတင်ပြခဲ့ကြတယ်လို့လူခွေအထုကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်။အဲသူ့ဘက်ကတော့မြစ်စီလေးဘက်ကတော့သူကဒီကျွန်တော်ရဲ့ဆွေးနွေးချက်တင်ပြချက်ကိုသူအသက်ဆွေးနွေးယူပြီးတော့ကုလသမဂ္ဂတူတူကြီးလာခင်မှာသူကအဲဆွန်ရက်သွားမယ်ဆိုပြီးတော့တင်ပြသွားမယ်ဆိုပြီးတော့နိုင်ငံတကာဖွဲ့စည်းကိုလည်းသူကတင်ပြသွားမယ်ဆိုပြီးတော့ကျွန်တော်တို့ကျန်အောင်ပြည်တယ်ကျွန်တော်ရဲ့မြန်မာပြည်ကမြန်မာရဲ့အတွက်လောက်ဆောင်သွားမယ်ဆိုပြီးတော့သူကစူးစမ်းသွားမယ်ဆိုပြီးတော့ပြောဆိုသွားခဲ့တာရှိပါတ
ယ်။မြမအစိုးရကတော့လူခွေအထုကိုယ်စားလှယ်ရဲ့အစီအခံတင်ပြချက်တွေဟာမျှတမှုမရှိဘူးဆိုပြီးမြမနိုင်ငံတဲ့ဝေရောက်ခွင့်ပေးဖို့ညှင်းဆန်ထားပါတယ်။ဒီအတွက်လည်းအထုကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံစားတဲ့မြမနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကိုတွားရောက်ပြီးတော့မြမလူခွေအခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးခဲ့တာပါ။ဇန်နဝါရီလ14ရက်နေ့ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်ယဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အစုံလာမယ့်ဇန်နဝါရီလ24ရက်နေ့မှာတော့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာပါ။အဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလအထုကိုယ်စားလှယ်ကလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာလည်းဖြစ်ပါတယ်ရှင်။
မဆူဘုံတင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကမ္ဘာကုန်သွယ်ရေးဖွံ့ဖြိုးမှုကိုထိခိုက်စေတဲ့အချက်တွေကြောင့်ကိုနားဆင်ကြမှာပါ။နိုင်ငံတည်ငြိမ်မှုတွေနဲ့ကုန်သွယ်ရေးတည်မှာမှုတွေဟာကမ္ဘာကုန်သွယ်ရေးဖွံ့ဖြိုးမှုကိုထိခိုက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကတည်ပြနေကြပါတယ်။စီးပွားရေးမညီမျှမှုတွေကြီးမားလာတဲ့ NGO လည်းအခွင့်အရေးဖွဲ့တွေကတည်ပြနေကြပါတယ်။ကမ္ဘာနှံ့ကနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအကြီးအကဲစုစုပေါင်း 3,000 လောက်ဟာစွစ်ဇာလန်နိုင်ငံ Davos မြို့မှာနှစ်စဉ်ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာစီးပွားရေးအခြေအနေအလားအလာတွေကိုသုံးသပ်ဆွေးနွေးဖို့စုစည်းနေကြပြီဖြစ်ပါတယ်။ View သတင်းတောက် Statista ဟုတ်ပေးပို့တဲ့သတင်းကိုကိုသားညုံဦးကပြောပြပေးပါလိမ့်မယ်ရှင်
။နှစ်စဉ်ကျင်းပနေကြကမ္ဘာစီးပွားရေးဖိုရမ်ကို Swiss နိုင်ငံ Alps တောင်တန်းတွေမှာရှိတဲ့ Yegaskic အပန်းဖြေစခန်းတစ်ခုမှာကျင်းပမှာပါ။ဒီလကံကိုတက်ရောက်လာတဲ့ဩဇာကြီးတဲ့ခေါင်းဆောင်တွေအတွက် CM ဝဲတည်မှုတိုက်ဖြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Oxfam အဖွဲ့က Winnie Bremer ကသတင်းစကားတရားပါခဲ့ပါတယ
် The richest people in the world, the most powerful people in the world, the political leaders of the world
ကဘာပေါ်ကအချမ်းသာဆုံးပုဂ္ဂိုလ်ကြီးတွေဩဇာအကြီးမားဆုံးပုဂ္ဂိုလ်ကြီးတွေနဲ့နိုင်ငံရေးခေါင်းဆောင်ကြီးတွေကိုပြောချင်ပါတယ်အလွန်အမင်းမမျှမတဖြစ်နေတာတွေကိုရှော့ချဖို့အရေးယူဆောင်ရွက်ကြပါ အခုအခြေအနေကအတော့ကိုဆိုးနေပါပြီ။ဒါဗော့စ်မှာရှိတဲ့ပြည်သက်လူလူရောစီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေရောနိုင်ငံရေးခေါင်းဆောင်တွေရောအားလုံးဟာပြဿနာရဲ့အစိတ်အပိုင်းတွေပါပဲ။ဒါကြောင့်ပိုပြီးကျေပြန့်လာတဲ့ထိတ်မရတော့တဲ့အလွန်အမင်းမညီမျှမှုစင်ရချမ်းသာကွာဟမှုတွေကိုအဆုံးသတ်ရေးသူတို့အနေနဲ့အပြေရှားကြဖို့ကျမတို့လိုလားပါတယ်။ဒါတွေဟာကျမတို့ရဲ့စီးပွားရေးကိုထိခိုက်နေပါတယ်။ဒီမိုကရေစီကိုလည်းထိခိုက်နေပါတယ်။လူတွေကိုစင်ရတွင်းကိုတွန်းပို့နေတာပါ
။ကမ္ဘာစီးပွားရေးအခြေအနေဟာတချို့ကိုချဲထားခဲ့တယ်ဆိုတာ World Economic Forum ကမ္ဘာစီးပွားရေး Forum 2002 Klaus Schwab ကလည်းဝန်ခံပါတယ
်။ In the age of social media we just cannot tolerate
လူမှုမီဒီယာခေတ်ကြီးထဲမှာဘယ်သူ့ကိုမှချန်ထားလို့မရတော့ပါဘူး။ဒါကြောင့်ကမ္ဘာစီးပွားရေးမှာပိုပြီးပါဝင်လာနိုင်ရမယ့်အခွင့်အလမ်းတွေပေးရမှာပါ။
IMF နိုင်ငံတကာငွေကြေးရမငွေဖွဲ့ရဲ့အကြီးအကဲ Christine Lagarde ကကမ္ဘာစီးပွားရေးဟာဖွံ့ဖြိုးနေတယ်ဒါပေမဲ့လို့မျှော်လင့်ထားသလိုမဖြစ်ဘဲနဲ့နှီးကွေးနေတယ်လို့တော့ပြောပါတယ
် We need to redouble our effort to resolve the shared problems that we are facing
ကျမတို့ကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့နှစ်ချိုးပန်းသွားရပါမယ် G20 စက်မှုထိပ်သီးကတိုက်တွန်းထားသလိုကမ္ဘာကုန်သွယ်ရေးစနစ်ကိုပြန်လည်ပြင်ဆင်တာကစပြီးတော့အာဂရိလိုက်စားမှုနဲ့အခွန်ရှောင်တာတိုက်ဖျက်ရေးကမ္ဘာရာသီဥတုပြောင်းလဲမှုချိန်ချောက်နေတာတွေကိုဖြေရှင်းရေးတွေအထိလှုပ်သွားရမှာပ
ါစီးပွားပြက်ကဆိုင်မဲ့အနေအထားမျိုးဆိုရင်ထိလက်စရာတော့မရှိဘူးလို့ IMF ညွှန်ကြားမှုကပြောရတယ်ဒါပေမဲ့လို့တော့ဖြစ်နေတဲ့အခြေအနေတွေကိုအနီးကစောင့်ကြည့်ပြီးတော့အားနည်းချက်တွေကိုအလျင်အမြန်ပြင်ဆင်ရမယ်လို့ပြောရတယ်ခေါင်းဆောင်အတော်များများကရည်ပွယ်အားဖြင့်အပြုသဘောအကောင်းဘက်ကိုရည်ညွှန်းပြောဆိုကြပါမယ်တိမတိုင်ငင်ကဒီစီးပွားရေးလုပ်ငန်းအကြီးအကဲတွေထံကနေပြီးတော့ကောက်ခံယူတဲ့ Foreign မတိုင်ငင်စစ်တမ်းတစ်ခုမှာတော့ဒါနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်လူဆက်ဆံရေးပြည်အဖွဲ့ရဲ့ Firm Edelman အကြီးအကဲ Richard Edelman ကတော့အကောင်းမြင်တဲ့အစိုးမြင်အခုလိုသဘောထားကွဲမှုနည်းနည်းရှင်းရှင်းရှိနေတာဘယ်တော့မှမတူဘူးလို့ပြောပါရယ်စစ်တမ်းရဆိုရင်တော့ကမ္ဘာပေါ်မှာမတိမငြိမ်ဖြစ်မှုတွေကြောင့်အခုလိုမျိုးစီးပွားရေးအတိုင်းဝိုင်းကြမှာအစိုးမြင်ဖြစ်လာတာလို့ PwC Global အဖွဲ့က Bob Morris ကပြောပါရယ
် One day we think Brexit's going to happen and the other day it's off
EU ကနေ Britain ခွဲထွက်တဲ့ Brexit လုပ်ငန်းစဉ်ဟာတနေ့ရွှေတနေ့ငွေလိုမရေရာမှုတွေနဲ့ကြုံနေရပါတယ်ဘာဖြစ်လာမလဲဆိုတာဘလို့မှခံမှန်းလို့မရပါဘူးတရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးပြိပခါတွေမှာလည်းအခုလိုပဲကုန်သွယ်ရေးအတားအဆီးတွေလုပ်တယ်ပြောတယ်နောက်တော့အဆင်ပြေတော့မဲ့သဘောပြောပြန်တယ
်ဒါပြင်ဒီစစ်တမ်းထဲမှာကမ္ဘာနိုင်ငံကြီးခေါင်းဆောင်တွေပေါ်မှာယုံကြည်မှုကင်းမဲ့တာတွေတိုးလာတာကိုလည်းထောက်ပြနေပါတယ်ခင်ဗျာ
ကိုသားညုံတင်ဆက်ပေးထားတာဖြစ်ပါတယ်သောတာရှင်တွေအတွက် VOA ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုတင်ဆက်ပေးနေပြီးတော့လာမယ့်ဒီညပိုင်းစီစဉ်မှာတော့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်သောတာရှင်တွေပါဝင်ကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခုတစ်ခါမှာတော့2020 American သမ္မတရွေးကောက်ပွဲမှာဝင်ရွေးကံမဲ့ပါတီဝင်တွေရဲ့ခြေလှမ်းတွေအကြောင်းကိုကြေခဲ့ရအောင်ပါလာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ပြီးတော့အရွေးခံမဲ့ပါတီဝင်တွေတော်တော်များများကတော့ခက်ဆော်ဆော်ခြေလှမ်းနေပြနေကြပါတယ်။နောက်တစ်ချိန်ရွေးခံမဲ့သမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းအရေးအတွက်တော်တော်များများပေါ်လာလိမ့်မယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီကမျှော်လင့်ထားကြတာပါ။ဒါပေမဲ့လေဒီမိုကရက်ပါတီအတွင်းမှာရှေ့ဆုံးကဘယ်သူဦးဆောင်မယ်ဆိုတာကိုတော့တဲတဲကွက်ကွက်မသိရသေးတဲ့အကြောင်း view သတင်းတော်အချင်းမဲ့လုံးသတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါလိမ့်မယ်ရှင်။
အခုဒီမိုကရက်တစ်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်လို့ကနေဦးထွက်လာသူတွေထဲမှာမက်ဆာချူးဆက်စ်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဘတ်ဝါရန်လည်းပါပါတယ်ပါတီတွင်ရွေးကောက်ပွဲဆော့ကျင်းပမယ်နယူးဟမ်ရှိုင်းယားနဲ့အိုင်အိုဝါပြည်နယ်တွေကိုသွားတဲ့လူထုနဲ့တွေ့ဆုံပွဲတွေမှာသူကအခုလိုပြောပါတယ်
Today a minimum wage job in America will not keep a mama and a baby
ဒီနေ့အမေရိကန်ပြည်တော်စုရဲ့အနေဆုံးလောက်ခဟာကလေးရှိတဲ့မိခင်အမျိုးသမီးတယောက်ဆွေးရဲလွမ်းပါမှုဘေးကလွတ်နိုင်တဲ့အခြေအနေမရှိပါဘူး။ကျမတို့ဒီကိစ္စကအမြဲစဉ်းစားနေရတဲ့ကိစ္စမျိုးတွေးကြည့်စေချင်ပါတယ်
။ Elizabeth Warren ရဲ့မဲဆွေပွဲဒီမှာအရင်တော့အိုးအိမ်ဌာနဆိုင်ရာဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ Julian Castro လည်းလက်တွဲပါဝင်နေပါတယ်
။ Together we will show that hope can be bigger than fear.That light can be bigger than dark.
မျောလင်းချက်ဟာအကြောက်တရားထက်ပိုတယ်။လင်းရောင်ကအမှောင်ကိုဖုံးလွှမ်းပြီးလိန်ညာမှုတွေထက်အမှန်တရားကတားတယ်ဆိုတာကိုပြဖို့ကျွန်တော်တို့အတူတကွလက်တွဲတာပါ။
Elizabeth Warren လိုပဲ New York ထဲလွတ်တော်အမတ် Garsten Gillibrand, Hawaii ကလွတ်တော်အမတ် Tulsi Gabbard, California ထဲလွတ်တော်အမတ် Kamala Harris နဲ့ Manitoba ပြည်နယ်ထဲလွတ်တော်အမတ် Amy Klobuchar ကျော်တို့လည်းပါတီရင်းသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူတွေဝင်ပြိုင်နေသူတွေလို့ခန့်မှန်းရပါတယ်။တခြားဝင်ပြိုင်မှုစဉ်းစားနေသူတွေထဲမှာတက်ဆက်စ်ပြည်နယ်လွှတ်တော်အမတ်ဟောင်းဘက်ဒိုအော်ရဂီနယူးဂျာစီပြည်နယ်ထက်လွှတ်တော်အမတ်ဂေါ်ရီဘော့ဂါနဲ့လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲဒီမှာဒီမိုကရက်တစ်ပါတီအတွက်မဲဆွယ်ပေးခဲ့တဲ့ဒုသမ္မတလောင်းဂျိုးဘိုင်ဒန်တို့ပါဝင်ပါတယ်လူထုနဲ့တွေ့ဆုံပွဲဒီမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကအခုလိုပြောပါတယ်
The only thing strong enough
tear America apart.
American ပြည်သူစုဖြိုခွင်းအောင်လုပ်နိုင်မဲ့သူက American တွေကိုယ်တိုင်ပဲဖြစ်ပါတယ်ဒီလိုဖြစ်အောင်လုပ်နေတာကိုစတွေ့နေရပါတယ်ဒါကိုကျွန်တော်ရရပါလိမ့်မယ်အခုကိုပဲရရတော့မှာပ
ါသမ္မတလောင်းပြည်ဝေရောက်ရှင်ပြိုင်မယ်လို့မျှော်လင့်ရသူတွေထဲမှာဂျိုးဘိုင်ဒန်ကတော့လူသိအများဆုံးဖြစ်ပါတယ်ဒါပေမဲ့လည်းဘယ်သူမှအပြတ်အသတ်ရှိကဥဆောင်နေဆိုတာမျိုးတော့ပြောဖို့ခက်ခဲတဲ့ဆိုပြီးလေးလာသုံးသက်သူတူဖြစ်တဲ့ Larry Sabadro ကပြောပါတယ
် Then even Biden isn't a heavy front runner he's been showing up at
ဘိုင်ဒန်ကိုယ်တိုင်အခိုင်အမာရှေ့ဆုံးကပြေးနေတဲ့သူလို့ပြောလို့မရပါဘူး။စစ်တမ်းတွေအရ30 35 40ရာခိုင်နှုန်းလောက်ပဲထောက်ခံတာတွေ့ရပါတယ်။2016တုန်းကပါတီတွင်းသမ္မတလောင်းပြိုင်ပွဲတွေမှာဟီလရီကလင်တန်ကိုထောက်ခံခဲ့တဲ့အနေအထားလောက်မရှိပါဘူး
။ Democratic Party အနေနဲ့သမ္မတလောင်းအဖြစ်ပြိုင်ပွဲသူတွေများသလိုအချိန်ကြာကြာလဲရှင်ပြိုင်ရနိုင်တယ်လို့ Third Way အဖွဲ့ကလေးလာသုံးသက်သူတူဖြစ်တဲ့ James Gessler ကပြောပါတယ်။
I think what's going to be clear in this nominating process is that it's not the
long yue che me long gan sin ni ga 2009 dong ga Bill Bradley go a go ga nai ga de lo 2016 ma Bernie Sanders go Hillary Clinton nai ga de lo ana ya me yue kaw bwa ri ma hpa u a ji che a jait ne pyan ya ma ba
Republican Party twin ma ro du du sitan ni ma ye bon ya lu jait ne ni bi me le Tamrat Donald Trump go be a mya a thauk khan ni se phit par de da bi me le Ohio pi ne uchou ye mu aw John Kasich ga ro တမတာထရန့်ကိုရှင်ပြိုင်မဲ့သူဖြစ်လာပါလိမ့်မယ
် I would be running to be you know somebody to
try to you ပြန်ပြီးစူးစိနိုင်တဲ့သူဖြစ်ဖို့သူရှင်ပြိုင်မှာဖြစ်တဲ့အကြောင်းနဲ့ဒါကိုအဓိကထားမဲ့အကြောင်းပြောဆိုနေပါတယ်တမတာဒေါ်နယ်ထရန့်ပြန်ပြီးရွေးခံရတာဟာ Republican Party အားကောင်းဖို့အတွက်အထောက်အကူတရားဖြစ်နေပါလိမ့်ဒါကြောင့်လဲ Republican Party အတွင်းမှာတမတာဒေါ်နယ်ထရန့်ကိုရှင်ပြိုင်မဲ့သူပေါ်လာဖို့ဆိုတာကအကြီးအကျယ်ခက်ခဲတဲ့ကိစ္စတစ်ခုဖြစ်နေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်ပေးထားတာဖြစ်ပါလိမ့်သောတာရှင်များရှိဒီညနေခင်းအတန်လွင့်စီစဉ်ကြီးအတန်လွင့်အစီအစဉ် BBC ည9:00အချိန်မှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါလိမ့်ရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုစဝဲနိုင်ငံကညပေးပါလိမ့်မယ
်အမေရိကန်အစိုးရရန်လျာတချို့ရဆိုင်ထားတာကိုအဆုံးသတ်စေမဲ့အတုံးစစ်အမူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်ဆန်ညီနိုင်ရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့အဲ့ဒီအဆိုပြုချက်ဟာဘယ်မှခိရောက်မှာမဟုတ်ကြောင်းဒီမိုကရက်တီဘက်ကပြောဆိုထားပါတယ်။ဗြိတိနိုင်ငံမှာပြီးခဲ့တဲ့နှစ်ကရုရှားသရှုဟောင်းတဦးကိုအာယုံကျော်ထိခိုက်စေတဲ့ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ရုရှားထောင်လိုင်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ AU ကတန်ခါပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆာဂျစ်ကရီပါနဲ့တမိဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောင်လိုင်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်ထောင်လိုင်းရေးအရာရှိ၄ဦးတို့ကို EU နိုင်ငံရဲ့ဝန်ကြီးတွေကဘယ်ဂျီယံနိုင်ငံဘရဆက်မြို့မှာတင်းလာနေကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေကိုချမှတ်လိုက်တာပါ။ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့သူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသရင်းမှာအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ညညာချက်ထုတ်ပြန်ပါတယ်တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေအကြစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပြင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်ခမန်းကြီး 9,000 လောက်ဟာလည်းအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတယ်လို့ဆိုပါတယ်ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံဟော်ဝေးနည်းပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်ဘက်ကတောင်းဆိုချက်ကိုရုတ်သိမ်းပေးဖို့တရုတ်နိုင်ငံကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်အမေရိကန်ရဲ့လုပ်ရက်ဟာကနေဒါနဲ့တရုတ်တို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချစ်ချုပ်ကိုကိုစောင်းဝင်းလိုင်ကကြေညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဖက်ထရစ်ဒီယာဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00-10:00အထိလိုင်းဒိုမီတာ24.25-52တို့ကနေထိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်နားဆင်တဲ့တောသရှင်ပေါင်းလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆောင်ကြပါဦးမယ်ရှင်
This program has come to you from the Voice of America, Washington. From Washington.